ကာဇာမြပိုင်းမှာအစ္စရေးဘက်ကဒီကနေ့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်ဟာမတ်အဖွဲ့ရဲ့ကာတာအခြေစိုက်နိုင်ငံရေးဌာနအကြီးအကဲအစ်စမီဟာနီယာရဲ့မိသားစုဝင်10ဦးသေဆုံးခဲ့ရတယ်လို့ဒေတာရင်းတာဝန်ရှိသူတွေနဲ့မိသားစုဝင်တွေကပြောပါတယ်ဒီတိုက်ခိုက်မှုဟာဂါဇာမြို့အနောက်ဘက်မှာရှိတဲ့ရှက်တီဒုက္ခသည်စခန်းမှာရှိတဲ့နေအိမ်တစ်လုံးကိုထိမှန်ခဲ့တာပါ။ဟာမတ်နိုင်ငံရေးဌာနအကြီးအကဲဖြစ်သူရဲ့သားသုံးဦးဟာလည်းဂါဇာစစ်ပွဲအစောပိုင်းမှာတည်ဆုံခဲ့ကြရပါတယ်။အစ္စရေးစစ်တပ်ကတော့အောက်တိုဘာ9ရက်အစ္စရေးပေါ်တိုက်ခိုက်မှုမှာပါဝင်ပတ်သက်သူဟာမတ်စစ်သွေးကြွေတွေအုံပြုနေတယ်လို့ဆိုတဲ့ဂါဇာမြောက်ပိုင်းရှက်တီဒုက္ခသည်စခန်းနဲ့တခြားနေရာကအဆောက်အုံတွေကိုပစ်မှတ်ထားပြီးတော့လေကြောင်းကနေတိုက်ခိုက်ကြောင်းပြောပါတယ်။တစ်ချိန်တည်းမှာပဲရှေးယူဆွေးဘာသာရေးအကြောင်းကအကြောင်းသားတွေစစ်မှုထမ်းမှုတွေအစ္စရေးတရားရုံးချုပ်ကဆုံးဖြတ်လိုက်ပါတယ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ရှီယူဆွေးနိုင်ငံရေးပါတီနှစ်ခုရဲ့ထောက်ခံမှုကိုအားထားနေရတဲ့ဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုအစိုးရအတွက်လည်းဖိအားတွေဖြစ်လာခဲ့ပါတယ်ရှင်